သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါသောရရှိများယနေ့ဒီဇင်ဘာလ17ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဂျယ်ရယ်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများဩစတြေးလျလူဝင်မှုကြီးကြပ်ရေးဗျူဟာအသစ်သူသေသနာနဲ့မူဝါဒဆိုင်ရာတွေးခေါ်ပညာရှင်ဩစတြေးလျစီးပွားရေးဖွံ့ဖြိုးတိုးတက်မှုကော်မတီသည်ရေရှည်စီမံကိန်းကိုအဓိကထား၍ရွှေပြောင်းနေထိုင်မှုစနစ်ပြုပြင်ပြောင်းလဲမှုကိုကြိုးဆိုခဲ့ပါတယ်ပြည်ထောင်ဝန်ကြီးကလဲအိုနီလ်သည်ယနေ့နောက်ပိုင်းတွင်လူဝင်မှုကြီးကြပ်ရေးစနစ်သို့အဓိကပြန်လည်သုံးသပ်ခြင်းအတွက်ဖက်ဒရယ်ဆိုးဝါးရဲ့တုံ့ပြန်မှုကိုအချမ်းပြင်းဖော်ပြရန်စီစဉ်ထားပါသည်။နိုင်ငံတကာကျောင်းသားများပေါ်တည်ရမှုနဲ့အတူရွှေပြောင်းနေထိုင်မှုရောချာရေးမဟာဗျူဟာများပါဝင်မည်ဆိုတာကိုဝန်ကြီးချုပ်ကလူများကိုသတိပေးထားပါသည်။မစ်အိုနီလ်ကဗီဇာလိုအပ်ချက်အတွက်လေးနှစ်ကျွမ်းကျင်မှုအသစ်ရွှေတရားသွားလာမှုအပြည့်နဲ့အမြဲတမ်းနေထိုင်ရလမ်းကြောင်းသို့ရှင်းရှင်းလင်းလင်းလှုပ်ဆောင်ထားတာပါဝင်လာမယ်လို့လည်းကြေညာခဲ့ပါတယ်။စီးပွားရေးလုပ်ငန်းနဲ့အလုပ်သမားသက်မကများကဒီရည်ရွယ်ချက်အတွက်မသင့်လျော်ဟုဆိုပြီးတူတီးသောအလုပ်ရှင်ကပံ့ပိုးပေးသောယာယီကျွမ်းကျင်မှုရှားပါသောဗီဇာကိုဒီဗီဇာကအစားထိုးမှဖြစ်တယ်လို့ပြောဆိုပါလိမ့်။ကွင်းဆက်ပြည်နယ်ဝန်ကြီးချုပ်နိုင်ငံရေးမှအနားယူနိုင်ငံရေးမှအနားယူကြောင်းကြေညာပြီးနောက်ခွင်းဆက်ပြည်နယ်ဝန်ကြီးချုပ်အဖြစ်အနတရှာပါလဆိုင်နေရာကိုမြေသူကဆက်ခံမြေကိုအာရုံစိုက်နေကြပါတယ်။ပြည်နယ်ဝန်ကြီးချုပ်အဖြစ်ကိုနှစ်ကြာတာဝန်ထမ်းဆောင်ပြီးနောက်မစ်ပါလဆိုင်သည်လာမည့်သတင်းပတ်တွင်ယာတူးမှတရားဝင်နှုတ်ထွက်မည်ဖြစ်ပြီးယခုလောက်ကုန်တွင်လွတ်တော်မှလည်းနှုတ်ထွက်မှာဖြစ်ပါတယ်။သူမှသည်၎င်းရဲ့နေရာကိုဆက်ခံသူအဖြစ်ဒုတိယဝန်ကြီးချုပ်စတီဗန်မိုင်းလ်ကိုထောက်ခံထားတော်လေပါတီရနောက်ဆုံး90လောင်းကိုရွေးချယ်မှာဖြစ်ပါတယ်။ဂျမိုင်းဝန်ကြီးရှန်နန်ဖက်တီမန်နဲ့ဘန်ဒါယီမူကင်မရာဒစ်တိုကလည်းပြိုင်ပွဲများအဖြစ်ပါဝင်မှာဖြစ်ပါတယ်။မစ်ပါလဆက်ရဲ့နေရာကိုအစားထိုးရသဘောတူညီမှုမရရှိခဲ့ပါကလာနေချီချာနိုင်သည့်လုပ်ငန်းစဉ်တစ်ခုဖြစ်သည့်ကော့ကက်စ်ဖွဲ့ဝင်များနဲ့ဆက်ဆက်တက်မကများရဲ့မဲပေးမှုကိုကောက်ခံပြီးကောင်စီကဆုံးဖြတ်မှာဖြစ်ပါတယ်။Queensland Cyclone Queensland ရဲ့မြောက်ဘက်အဆုံဆုံးသည့်ဗုဒ္ဓဦးနေတွင်အပူပိုင်း Cyclone Jasper ရောက်ရှိလာနိုင်ခြေကအချိန်မြင့်တက်နေပါသည်။ Cape York Peninsula အရှေ့ဘက်ကမ်းရိုးတန်းရှိ Cape Melville နဲ့ Townsville ကြားတွင်အပျက်စီးလေပြင်းများတိုက်ခတ်ခြင်းနှင့်ရေလွှမ်းမှုများရှိလာနိုင်ကြောင်းသတိပေးထားပါသည်။သစ်ပင်များနှင့်ဓာအားလိုက်များပြိုချနိုင်ပွက်ရှိကြောင်းသတိပေးထားပြီးအိမ်များမှခေါင်းမိုးများဝင်ချာကခြိနှောင်းထားခြင်းရှိသည့်အရာများနဲ့ဝင်သွားနိုင်တယ်လို့ဆိုပါတယ်။ဆိုက်ကလုန်းမုန်တိုင်းရဲ့လက်ရှိလမ်းကြောင်းပုံမူတည်၍လျှက်စစ်တာဖုန်းများနဲ့အင်တာနက်ဝန်ဆောင်မှုများဆုံးရှုံးရပွေရှိကြောင်း Queensland Fire and Emergency မှသတိပေးထားပါတယ်။မုန်တိုင်းတိုက်ခိုက်မှုကြောင့်အချို့သောနေရာများတွင်ရေကြီးခြင်းနဲ့အထူးကြံဖြစ်နေသောလူအဖွဲ့အစည်းများရှိနိုင်တယ်လို့ဆိုပါတယ်။ဆိုက်ကလုန်းအမျိုးသားနှင့်နေပတ်သက်ပြီးအစိုးရကိုအသေးစိတ်ရှင်းလင်းတင်ပြထားတယ်လို့လည်းပြောဆိုပါတယ်။ဒီခုနှစ်နိုဘယ်နေဂျာယေဆုအချင်းချခံထားသောအီရန်တက်ချွလှုပ်ရှားသူနာဂစ်မိုဟာမာဒီရဲ့သားသမီးများသည်ဒီဇင်ဘာ10ရက်နေ့အခမ်းအနားတစ်ခုတွင်သူတို့ရဲ့မိခင်ကိုစားယခုနှစ်နိုဘယ်နေဂျာယေဆုကိုလက်ခံခဲ့ပါတယ်။အသက်52နှစ်အရွယ်ရှိပြီဖြစ်သောအီရန်အာဏာပိုင်များ၏ဖမ်းဆီးမှုများနှစ်ပေါင်းများစွာခံခဲ့ရပြီးအချင်းထောင်များထဲတွင်နှစ်ပေါင်းများစွာနေခဲ့ရသော်လည်းသူမ၏ဆယ်စုနှစ်များစွာတက်ကြွလှုပ်ရှားမှုတွင်အောက်တိုဘာလတွင်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရန်ရွေးချယ်မှုခံခဲ့ရပါသည်။သူမသည်လက်ရှိတွင်တီရန်ရှိအချင်းထောင်တစ်ခုတွင်ထိန်းသိမ်းခံနေရပါသည်။သူမသည်2003ခုနှစ်တွင်လူအခွင့်အရေးလှုပ်ရှားသူရှိရင်အပါဒီပီနာနိုဘယ်ငြိမ်းချမ်းရေးဆုရရှိသည့်19ရောက်မြောက်အမျိုးသမီးဖြစ်ပြီးဒုတိယမြောက်အီရန်အမျိုးသမီးလည်းဖြစ်ပါသည်။ နိုဘယ်ကော်မတီဥက္ကဋ္ဌဘယ်ရစ်ရစ်စ်စ်အက်ဒစ်စင်ကအဆိုပါဆိုသည်လူအခွင့်အရေးနှင့်ခိုင်မာသောရပ်ဖက်လူမှုအဖွဲ့အစည်းများကိုပံ့ပိုးကူညီရာတွင်သူမရဲ့ဘဝတစ်လျှောက်လုံးရုန်းကန်ခဲ့ရမှုကိုအသိမှတ်ပြုတာလို့ပြောဆိုပါတယ်ယခုနှစ်ငြိမ်းချမ်းရေးဆိုသည်အခြေခံလူ့အခွင့်အရေးအတွက်တိုက်ပွဲဝင်ပြီးအမျိုးသမီးများကိုခွဲခြားဆက်ဆံမှုနဲ့ခွဲခြားဆက်ဆံမှုအဆုံးသတ်ရေးအတွက်အီရန်နှင့်ကမ္ဘာတဝန်းရှိရဲရင်သောအမျိုးသမီးများအားအသိမှတ်ပြုတဲ့အနေနဲ့ဖိတ်ဆောင်ခဲ့တာပါနေ့စဉ်သတင်းတို့ news/ များကိုပုံမူကြားသိရန် SBS language podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်ကြည့်ရှုပါ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ